ကိုက MMD တအန် TNL ရခိုင် A တိုင်းသားလက်နက်ခိုင်ညီနောင်မဟာမိတ်၃ဘွဲ့ရဲ့1320စစ်စင်ရေးအတွင်းရှမ်းပြည်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုထပ်မံသိမ်းပိုက်နိုင်ခဲ့တယ်လို့ဒီနေ့လည်းထုတ်ပြန်ခဲ့ပါတယ်ကိုကန်ဒေသတွေကစစ်ကောင်စီတပ်စခန်း၄ခုကို MMD တပ်တွေကဒီနေ့သိမ်းယူခဲ့တယ်လို့ထုတ်ပြန်ပါတယ်ရှိရင်ကြည်ရွာအနီးမှာရှိတဲ့စစ်ကောင်စီဗျူဟာဂုံးရဲ့တွဲဘက်စခန်းကိုသိမ်းယူပြီးတော့လာရှိုးတိုင်းစစ်ဌာနချုပ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကိုကန့်သတင်းထုတ်ပြန်ရေးဌာနကညနေပိုင်းမှာထုတ်ပြန်ထားပါတယ်။တပ်တုံးကနှစ်ခုစစ်စင်ရေးနဲ့အတူဟန်ချက်ညီတိုက်ခိုက်နေတဲ့ကရင်ပြည်မျိုးသားကာကွယ်ရေးတပ် KNDF နဲ့မဟာမိတ်တပ်ဖွဲ့ဝင်များပါဝင်သောပူးပေါင်းအဖွဲ့တွေကလည်းကြားပြည်နယ်ဒေသခေါ်ကရင်ပြည်နယ်တဲကဒီလွိုက်ကော်မြို့တော်အနီးဝန်းကျင်မှာရှိတဲ့စစ်ကောင်စီရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့လည်း TNL ဘက်ကသတင်းထုတ်ပြန်ပါတယ်။ညနေပိုင်းဒီတော့လွိုက်ကော်ဒီမော့ဆိုနတ်မဲခုံနဲ့နန်းဆန်ခန်းတို့ဘက်မှာရှိတဲ့စစ်ကောင်စီစခန်း9ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။အခုလို1320စစ်စင်ရေးစတင်ပြီးသတင်းပတ်နှစ်ပတ်ကျော်ကြာမှာစစ်တပ်စခန်းရာကျော်ကိုလက်နက်ကိုင်အဖွဲ့တွေသိမ်းယူနိုင်ခဲ့တာကိုကြည့်ရင်စစ်ကောင်စီဟာမကြုံစဘူးအားနည်းလာခဲ့တယ်လို့အကဲကတ်တွေကလည်းသုံးသပ်နေကြပါတယ်ရှေးဆက်တိုက်ပွဲတွေဘယ်လိုဖြစ်လာနိုင်လဲဆိုတာကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဒီရှမ်းမြောက်စစ်စင်ရေးထူချမှုကိုကနေဒါနိုင်ငံယော့ကတက်သူမှာနိုင်ငံရေးအထူးပြုပါရဂူဘွဲ့ယူနေတဲ့ចောင်းသားကိုထက်မင်းလွန်က
ဒီမှာအခုပေါ်လာတော့တောက်လျှောက်စစ်ကောင်စီဘက်အချမ်းကစိတ်ဓာတ်လည်းကျော်ပါလာတယ်လူသူအင်အားလည်းကျော်ပါလာတယ်တောက်လျှောက်တော်လှန်ရေးရလေတရိပ်ရိပ်နဲ့ဒီတက်တယ်လို့တက်လာတဲ့အခါမှာစစ်ကောင်စီဘက်ဘလောက်အားနည်းနေတယ်လဲဆိုတဲ့ဟာကိုလည်းမြင်လာလာတဲ့အတွက်ကြောင့်မို့လို့ဒီဘက်ကဒီမဟာမိတ်ကပြန်ပြီးတော့ PDF မဟာမိတ်အသွင်နဲ့ပေါ်ပေါက်လာတဲ့ဟာကဒါအလွန်ထူးခြားတဲ့အချက်ဖြစ်တယ်
ဒီပေါ် CDM လေတက်တက်ချက်ကြီးဇေယျကလည်
းအရင်တော့ကကိုကန် MMD တို့တပွဲချင်းတိုက်ခဲ့တဲ့စစ်စေရင်နဲ့မတူတာကအဲ့ဒီမြန်မာပြည်မှာဒါစစ်အာဏာရှင်စစ်တပ်ကိုဆန့်ကျင်နေတဲ့ဒေါ်နိုင်ကာလာဖြစ်နေပြီးတော့ပြည်သူလူထုအားလုံးကစစ်တပ်ကိုဆန့်ကျင်နေတာဖြစ်တဲ့အတွက်ဒီညီနောင်သုံးဘွဲ့စစ်စင်ရေးအများအကုန်လုံးကထောက်ခံတယ်ပေါ့နော်ဒီအတွက်စိတ်တက်ခွန်အားအရာကအကုန်လုံးတတင်းအချက်လက်ကစအကုန်ပံ့ပိုးမှုတွေအများကြီးသူတို့ရတယ်သူတို့ရဲ့တိုက်ရိုက်ခိုက်ရေးနဲ့စစ်စီလုံးလုံးနဲ့အပြေပွားကြကြတိုက်ခိုက်နေကြအောင်လေမျိုးတွေစခန်းတွေရုပ်ချက်ပိုင်းတွေအတွင်းအများကြီးပိတ်နိုင်နေပေါ့နော်
စကိုင်းဖိုရမ်ပြောခွင့်ရစာရေးဆရာကိုစိုးဝင်းဆွေက
စစ်စင်ရေး2029စတဲ့အိတ်ဖွင့်ပေးစာမှာပါတဲ့စစ်ရေးဆိုင်ရာတိုက်တွန်းချက်တွေကလည်းပဲကျွန်တော်တို့ဒီစကိုင်းအညာကတော်နိုင်ရဲဘော်တွေအတွက်တော့တော်တော်လေးလေ့လာအတူယူစရာတွေတွေ့ရပါတယ်ဗျဒီခေတ်သစ်ဒီဘက်ဒီမြန်မာတမိုင်းမှာတော့တိုင်းသားလက်နက်ကန်တွေတိုက်ပွဲဝင်တဲ့အထဲမှာဒီလောက်ကြီးမားတဲ့အောင်မြင်မှုဒီလောက်ကြီးမားတဲ့အောင်ပွဲရလက်ရရှိတာကတော့ရှိမှာတော့မကြုံဘူးလို့တော့ပြောလို့ရမယ
်ဒီစစ်စင်ရဲ့စစ်ကောင်စီဘောတက်ရောက်နိုင်မှုကိုလည်းကိုထက်မင်းလွင်က
အစင်လာမှာလည်းပြောလို့ရှိပါတယ်ပြည်သူစိတ်ကိုပြည်သူနှလုံးကိုမသိမ်းကျုံနိုင်လို့ရှိရင်ဓာတ်နဲ့ထုံရင်ဓာတ်ကျိုးမယ်လှမ်းနဲ့ထုံရင်လှမ်းခွေမယ်ဆိုတာအဲ့တော့လူမှုထောက်ခံမှုကတစ်နေ့ထက်တစ်နေ့ကြာဆင်းလာတယ်လူမှုကလုံးဝကိုမဆုံးမနစ်တဲ့စိတ်နဲ့ပြန်လည်ခုခံမယ်တွန်းလှန်မယ်လို့ဆိုပြီးတဲ့အခါကျတော့ဖြစ်တဲ့အချိန်မှာဒီလူမျိုးစုတက်တည်အနေနဲ့ကြတော့လည်းပဲမလုပ်လို့မရတော့တဲ့အခြေအနေဒေသခံကိုလူမျိုးပေါ်မှာလာပြီးတော့ထိခိုက်နေတဲ့ဟာဒါအေးရခိုင်တပ်မတော်အနေနဲ့လည်းဒါပေါ်ဆောင်လာနိုင်တယ်ဆိုတာရခိုင်လူမှုကသူတို့စိတ်ဆန္ဒကဘလောက်ရှိမလဲဒီလူမျိုးဖြစ်လာမယ်ဆိုလို့ရှိရင်ဒီဟာကိုလည်းအေးအေးထဲ့ကိုထဲ့တွားမယ်အခြေအနေမျိုးဆိုတဲ့အခါကျတော့အေးအေးကရခိုင်ဘက်မှာစစ်ပွဲပေါ်နိုင်မလားသုံးသပ်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီနာဆကအနေနဲ့ကတော့အခုတောက်လျှောက်ကိုပဲပေါ့နော်အာနာသိမ့်ပြီးကလေးကလူမှုပေါ်မှာစစ်ပွဲဟာအခုဒါပို့ပြီးတော့စစ်မျက်နှာကျယ်လာပြီးတဲ့အခါကျတော့စုပ်လဲစူစားလဲယူဆိုတဲ့အခြေအနေမျိုးဖြစ်နေတယ်ပေါ့နော်ဒီမှာစိတ်ဝင်စားဖို့ကောင်းတာကတော့ရှမ်းပြည်ထဲမှာရှိနေတဲ့ရှမ်းတပ်တွေဘာလို့မပါသေးလဲဆိုတော့မေကွန်းကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းနေလို့ကျွန်တော်ထင်ပါတယ
်ဒီတက်ရောက်မှုပေါ်တက်ချက်ကြီးဈေးရကလည်
းဒီစစ်စင်ကြီးကြောင့်တက်ရောက်မှုကတော့တော်တော်ကြီးကိုကြီးမားတယ်ပေါ့နော်ဟိုတက်သွင်းမှာဆိုလဲတော်တော်ကိုဖေဖေဖေနဲ့တချို့ဆိုလို့ရှိရင်ဒါငါတို့ကတော့အပင်မခံနိုင်ဘူးဆိုတဲ့ပုံစံမျိုးတွေပြောကြတယ်ပေါ့နော်ဒီရှမ်းမြောက်စစ်စင်ပုံမှားတဲ့ drone တွေကိုကြည့်ပြီးတော့တော်တော်ကိုသူတို့ကြောက်နေတဲ့အနေအထားရှိတယ်ဒီမင်္ဂလာတုံမှာဆိုလို့ရှိရင် drone နဲ့အကျဲခံမှာဆိုလို့ဒါကလည်းတူးနေပြီးခုခရုတ်ချင်းတွေတူးနေပြီးကောင်းတဲ့လေရင်တွေအများစုကိုနေပြီးတော့နဲ့ရှမ်းတဲ့ပဲဒီလာကိုပို့ထားတယ်ပေါ့နော
်ကိုစိုးဝင်းဆွေကပါရှေ့ဆက်ဖြစ်လာနိုင်တာကိုအခုလို့ဆိုပါတယ
်ကျွန်တော်ဒီသတိုင်းအညာမှာဒါကောလင်းမြို့မြို့သိမ်းတိုက်ပွဲဆင်နွှဲတဲ့နေရာမှာလဲ3-4ရက်ပေါ့ဗျာဒီမြို့ကိုဝိုင်းပတ်ပြီးတော့ဒီပိတ်ဆို့တိုက်ခိုက်နေတဲ့အချိန်မှာဘာမှသူတို့ပြင်ဆင်နိုင်တာမရှိဘူးအနည်းဆုံး ပင်လယ်ဘူးလိုပါလို့ဝင်းတို့လိုသုံမျိုးတွေကနေလေဒီမျိုးကြာသွားတဲ့အချိန်မှာလာပြီးစစ်ကူမပေးနိုင်ဘူးဗျဒါတနိုင်ငံလုံးသူတို့တက်ဖြန့်ပြီးတော့လုပ်နေရတဲ့အခြေအနေမှာတုံ့ပြန်နိုင်စွမ်းနေကြာဆင်းသွားပြီဆိုတာကိုတော့တွေ့ရတယ
်ဒီစစ်စင်ရေးသုံးသက်ချက်ပေါ်စစ်ကောင်စီပြောခွင့်ရကိုမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျ